ရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်ဖွဲ့တွေစုဖွဲ့ထားတဲ့ FPNCC ကပြည်အောင်စုနိုင်ငံရေးဆွေးနွေးကော်မတီကမြန်မာပြည်ကရေးပေးတဲ့ပြည်သူတွေကိုကူညီထောက်ပံ့မှုပြင်ဆင်နေပြီးအလူငွေကိုငြိမ်းချမ်းကော်မရှင်ကတဆင့်ပေးပို့ဖို့ရှိပါတယ်မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကအခုလိုကူညီတာဟာရေပေးတဲ့ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာပြသဖို့ဖြစ်တယ်လို့လည်းပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ
်။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေစိုက်ဝမိုင်းလာကချင်ရှမ်းပြည်တပ်မတော်မြောက်ပိုင်းတအန်းပလောင်ကိုကန့်နဲ့အင်းအီခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးကော်မတီအတွင်းရေးမှူးအဖွဲ့ကသူတို့အဖွဲ့ဝင်တွေကိုလက်ရှိရေဘေးဒုက္ခခံစားနေရတဲ့ပြည်သူတွေကိုကူညီဖို့အတွက်ဒီလ3ရက်နေ့ကတိုက်တွန်းခဲ့တယ်လို့ဘယ်လိုကူညီမလဲဆိုတာကိုအဖွဲ့အစည်းတွေကြားမှာသဘောထားကောက်ယူခဲ့ပါတယ်။လက်တလုံးရရှိထားတဲ့ပြန်ကြားချက်တွေအရအဖွဲ့ဝင်အဖွဲ့အစည်းတွေကတဖွဲ့ချင်းအလိုက်ကူညီဖို့တဲ့ FPNCC အဖြစ်ပူးပေါင်းကူညီဖို့သဘောထားပေးခဲ့တယ်လို့ UWSA ကဝတ်ချက်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကပြောပါတယ
်။ကျွန်တော်တို့ FPNCC အနေနဲ့မှတ်သားပါမယ်နော်။ကျွန်တော်တို့ဟာတပတ်တူညင်ထားပါတယ်နော်အားလုံးအတူတူပေါ့ဒီ FPNCC နာမည်နဲ့ကျွန်တော်တို့ဟာပေးပါလို့ပို့ပါနော်အားလုံးနီးနီးလို့မျိုးကျွန်တော်တို့ဒီအလူငွေတွေကျွန်တော်တို့ကောက်ခံရရှိပြီးမှကျွန်တော်တို့ဒီပေးလို့ပို့ကျွန်တော်တို့စစ်စစ်နေပါတယ်ဟုတ်ကဲ့ကျွန်တော်တို့ညင်ထားကော်မရှင်ကျွန်တော်အဖို့စစ်စစ်နေပါတယ်ခင်ဗျာ
ဒီလိုပေးလို့ရတာနဲ့ပတ်သက်လို့လဲဦးညီရန်ကအခုလိုဆက်ပြောပါတယ
်အားကျွန်တော်တို့တိုင်းနာချင်းချင်းကျွန်တော်တို့ဒီဝိုင်းဝင်းပြီးမှမေတ္တာပြတဲ့တပတ်မျိုးကျွန်တော်တို့ဒီရေပေးတဲ့ဗီဒီယိုတွေနဲ့အတူကျွန်တော်တို့တခြားတဲ့ရှိနေတယ်ဆိုတဲ့အကြောင်းကျွန်တော်တို့လည်းပြသလိုတဲ့သဘောမျိုးပါပဲနော
် FPNCC အတွင်းရေးမှူးအဖွဲ့က21ရာစုပင်လုံးတတိယအစည်းအဝေးအပြီးမှာ FPNCC နဲ့အစိုးရတက်မတော်တို့အကြားငင်းချမ်းရေးဖြစ်စဉ်ကိုရှေ့ဆက်ဖို့အတွက်အရေးကြီးတဲ့အချိန်ကိုရောက်ရှိနေကြောင်းနဲ့သဘောထားကွဲတာနဲ့ရန်ညှိုးတွေကိုခိတ္တဘေးဖယ်ပြီးမျိုးချစ်စိတ်နဲ့အတူကူညီဖို့လည်းတိုက်တွန်းခဲ့ပါတယ် FPNCC မှာပါဝင်တဲ့ PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ကတော့21ရာစုပင်လုံးတတိယအစည်းအဝေးအပြီးနောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတွဲဆုံဆွေးနွေးမဲ့ရက်ကိုလည်းအတိအကျမသိရသေးကြောင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်။ဒီ21ရာစုပင်လုံးစင်ပါပြီးနောက်ပိုင်းဒီလားစကူရဲ့နေ့ချင်တာ15ချိန်လောက်ရှိတယ်ဆိုတော့ဒီချိန်ဆွေးနွေးတဲ့အလားအလာကတော့ဟိုဘက်ကမသိဖြစ်သေးဘူးဆိုတော့အကြောင်းပြန်လာဘယ်နှစ်ပဲပြန်တွေ့မှဆက်လာမှကြိုးဒီကြံလိစတဲ့ဒါပဲမရှိသေးဘူးလား
ဒီလ7ရက်နေ့မှာအစိုးရကိုယ်စားလှယ်အဖွဲ့နဲ့တအန်းပလောင်ကိုကန့်အေးအေးခေါ်ရခိုင်တပ်ဖွဲ့တို့နဲ့ဆွေးနွေးဖို့ညှိနှိုင်းခဲ့တာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာရက်ပြန်လည်ရွှေဆိုင်ထားတာဖြစ်ပါတယ်21ရာစုပင်လုံးတတိယဆွေးနွေးပွဲအပြီးမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရတပ်မတော်တို့တီးခြားစီတွေ့ဆုံခဲ့ပေမဲ့တပ်မတော်နဲ့ဆွေးနွေးပွဲကတော့မအောင်မြင်ခဲ့ပါဘူးFPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီကိုအစိုးရနဲ့တက်မတော်ကအတိအမှတ်ပြုထားတာမရှိပါဘူး။ငင်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဆွေးနွေးရမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေက FPNCC အနေနဲ့ဆွေးနွေးဖို့တောင်းဆိုထားပေမဲ့အစိုးရနဲ့တက်မတော်ဘက်ကတော့တရားစီဆွေးနွေးတာတွေရှိခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။